ပါဆိုတဲ့လိုကြည့်ပြရတဲ့ wet ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း wet behind the ears
ကိုတင်ပြပေးမှာဖြစ်ပါတယ် wet wet ကဆူဆွတ်တာ behind behind ကအနောက်မှာ ears ears ကနေရွက်တွေလို့လုံးောက်ထိပေးရပြီးစကစုခုရဲ့ဓာတ်ရိုက်ထိပေးကတော့နားတွေအနောက်ဘက်မှာဆိုနေတာဖြစ်ပါတယ်ဒီအသုံးဆင်းသက်လာတာကတော့အမိဝင်းတွင်းကထွက်ထွက်လာခြင်းမွေးစာကလေးတွေနေနဲ့ချွဲရီသွေးစသဖြင့်ဆူဆွတ်နေတဲ့ဖြစ်ရပ်ကနေတင်စားပြောပြီးနားနောက်မှာဆူနေတဲ့ဆိုတဲ့တင်စားပြောထားတာဖြစ်ပါတယ် idiom ဆိုတဲ့သဘောဒီဘေကလည်းတိတ်မကွာလှပါဘူးတနည်းအားဖြင့်တော့မွေးစာကလေးလိုပဲလူတူအနေနဲ့အတွေ့အကြုံမရင်ကျက်သေးတာအတွေ့အကြုံနည်းသေးတာတက်တန်းနှုတ်သေးတာကိုရည်ညွှန်းပြောတာဖြစ်ပါတယ်ကျမတို့မြန်မာမှာမိခင်တို့နဲ့တောင်မစင်သေးဘူးရဲ့လို့တစ်ဖက်လူရဲ့အတွေ့အကြုံနှိပ်ပါမှုကိုနှိမ်ပြောခြင်းတင်စားသုံးနှုန်းတာနဲ့တူတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်တဲ့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Tom is still wet behind the ears in this business but that is to be expected he graduated from college just last year
Tom ကဒီစီးပွားရေးလုပ်ငန်းမှာတွေ့အကြုံနှိမ်သေးတယ်လို့ဆိုရမှာပါဒါကလည်းမဆမ်းပါဘူးသူကမနစ်ကမှကောလစ်ကနေဖွဲ့ရခဲ့တာကိုလို့ထိပင်ရပါတယ်ဂျော့ရှ်ဝူပြီးတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Tom is still wet behind the ears in this business but that is to be expected he graduated from college just last year
ခုဒုတိယတင်ပြပေးမယ် idiom အသုံးကတော့
wet blanket
ဖြစ်ပါတယ်စာလုံးပေါင်းက WED wet ကဆူဆွတ်တာ BLANKET blanket ကခြုံဆောင်ဖြစ်ပြီးစကစုထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဆိုတဲ့ခြုံဆောင်ပေါ့အများသိတဲ့အတိုင်းပါပဲမီးလောင်ရင်လောင်နေတဲ့မီးကိုစိုးနေတဲ့ဆောင်နဲ့အုပ်လိုက်ရင်ငိမ့်သွားတာဖြစ်ပါတယ်ဒါကြောင့်မလို့ထတောက်ဖို့ဟန်ပြယုံရှိသေးစိုးနေတဲ့ဆောင်နဲ့အုပ်လိုက်တော့မီးငိမ့်သွားတဲ့သဘောဆိုတော့တစ်ခုခုကိုအဆုံးသတ်စေတဲ့သဘောမျိုးဖြစ်ပါတယ် idiom အဓိပ္ပာယ်ကလည်းဒီတိုင်းပါပဲတခုခုကိုစလုပ်ဖို့ကြိုးပမ်းမိကြံတုံးအာမပေးတာစိတ်ဓာတ်ကြအောင်လုပ်တဲ့လူမျိုးကို wet blanket ရဲ့လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီ idiom ရဲ့နောက်အဓိပ္ပာယ်တစ်မျိုးကတော့ပျော်စရာကောင်းတဲ့အခြေမျိုးမှာပွဲဖြစ်တဲ့လူမျိုးကိုလည်း wet blanket ရဲ့လို့တင်စားပြောလို့ရှိပါတယ်။ကျမတို့မြန်မာမှာတော့ခတ်တုံတုံးလူစားမျိုးပြင်းစရာကောင်းတဲ့အဖော်မျိုးသူ့ပါရင်တော့ပွဲပြက်လိမ့်မယ်လို့အပြောခံရတဲ့လူမျိုးကို wet blanket ရဲ့လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ John is known as a wet blanket among his friends. He doesn't dance or drink at parties and gets upset when the music is loud.
John Bynoe ပွဲပြက်လိမ့်မယ်လို့သူတငယ်ချင်းတွေကတည်ထားကြတယ်။ပါတီတွေမှာသူကကလည်းမကအရက်လည်းမတောက်ဘူး။တချင်းတန်ချိန်ရင်လည်းသူကစိတ်တူသေးတယ်လို့ထိပေရပါတယ်။
John is known as a wet blanket among his friends. He doesn't dance or drink at parties and gets upset when the music is loud. Get your feet wet.
ဖြစ်ပါတယ်။စာလုံးပေါင်းက get get ကဖြစ်စီတာရရှိစီတာ why or you are your သင်ရဲ့ feet feet ကခြေထောက်တွေ wet wet ကဆူဆွတ်တာဆိုတော့စရုခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ခြေထောက်တွေကိုဆူဆွအောင်လုပ်တာပေါ့ဒီအသုံးရဲ့ idiom ကလည်းရှင်းပါတယ်ရေမကုတတ်တဲ့လူရေကြောက်တဲ့လူဆိုရင်ရေထဲကိုမဆင်းရဲကြပါဘူးဒါကြောင့်နောက်ဆုံးကန့်ဆက်မှနေပြီးတော့ရေထဲကိုအစမ်းသဘောခြေဆုံရလောက်သာဆင်းကြည့်တဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့အရင်ကမလုပ်ဖူးတာကိုပထမစလုပ်ကြည့်တာအစမ်းသဘောလုပ်ကြည့်တာမြေစမ်းခရံပြိုးလုပ်ကြည့်တာလို့ဆိုနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I've never invested in stocks before but my boss said it's time to get my feet wet
ကျွန်တော်အနေနဲ့ stock ဈေးကွက်မှာရင်းနှီးမြှုပ်နှံတာတစ်ခါမှမလုပ်ခဲ့ဘူးဒါပေမဲ့ကျွန်တော်ဆရာသမားကကျွန်တော်အနေနဲ့စံပြီးလုပ်ကြည့်သင့်ပြီလို့ပြောတယ်လို့အဓိပ္ပာယ်ရပါတယ် George Ruby ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ I've never invested in stocks before But my boss said it's time to get my feet wet.
ဒီတင်ပါ wet ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
wet behind the ears, wet blanket, get your feet wet.
တို့ဖြစ်ကြပါတယ်။နောက်တင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့ Saumyo na sinjabashin.